နိုဝင်ဘာလ17ရက်စနေနေ့မနက်9နာရီကနေညနေ6နာရီအထိကယားပြည်နယ်လွိုင်ကော်မြို့ရေဝရက်ကွက်ထင်းကားလျားရွာနဲ့ဒီမော့ဆိုမြို့နယ်နန်းမဲခုံမြို့ဝါရီကော့ခူဝါရီစုပလိုင်စတဲ့နေရာအများစုမှာတနေကုန်နီးပါးတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ KND အမျိုးသားကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်
တော့လွယ်ကော်နဲ့အနီးပဝင်းစင်ပေါ့နော်နမက်ခေါ်နောက်ပြီးတော့ဝါရီစုပလိုင်တို့ဝါရီကော်ခူတို့နောက်ပြီးတော့ဒီမကော်မြို့ထက်ကဒီရေကျူရက်ခွဲနားချီကိုဒါတိုက်ပွဲဖြစ်ခဲ့တာပေါ့နော်တော်တော်များများတိုက်ပွဲဖြစ်တယ်ပေါ့ဆိုတော့တိုက်ပွဲဖြစ်တဲ့ရွာသေးသေးလေးကိုအခုကျွန်တော်တို့ထုတ်ပြန်နေပါတယ်နော်စစ်ကောင်စီတပ်တွေရဲ့ဂိတ်တွေကိုကျွန်တော်တို့ကသွားပြီးတော့တိုက်ခိုက်တယ်ပေါ့နော်ဒါတစ်လေလုံးစစ်စင်ရေးအနေနဲ့ပေါ့နော်တိုက်ခိုက်တာဖြစ်ပါတယ်
တစ်လေလုံးစစ်စင်ရေးအနေနဲ့လွိုင်ကော်နဲ့ဒီမော့ဆိုမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့စနေနေ့တရက်ထဲမှာစခန်း၈ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်း KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါရယ
်စစ်ကောင်စီရဲ့စစ်စင်ရေးဂိတ်တွေပင်ပုံစခန်းတွေပေါ့နော်ရှစ်တန်းစခန်းတွေကိုကျွန်တော်တို့တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်စခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့သိမ်းစီးနိုင်ခဲ့တယ်ပေါ့နော်ဒီတရက်ထဲမှာစခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်လက်နဲ့ပဲအလုံး60ကျော်ရတယ်ပေါ့နော်လက်နဲ့ကြီးနေအလုံး60ကျော်ရပါတယ်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခိုက်တာအပြင်လေကြောင်းသုံးပြုခုခံတိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းပြောပါရယ်လွယ်ကော်နဲ့ဒီမော့ဆိုနယ်ဆက်ကစစ်ကောင်စီရဲ့ဖျားဖြူစစ်စင်ရေးဂိတ်ကိုသိမ်းပိုက်ပြီးမှာတော့စစ်ကောင်စီဘက်ကလေရင်နဲ့လာပစ်တဲ့အချိန် KNDF နဲ့ KAKNI တပ်ဖွဲ့တွေကအဲ့ဒီတိုက်လေရင်ကိုပစ်ချနိုင်ခဲ့ပြီးလေဒီနဲ့ခုံချလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ဦးကိုလည်းလိုက်လံရှာဖွေနေတယ်လို့ KNDF ကပြောပါရယ်
စစ်ကောင်စီဘက်ကလေရင်လေဂျက်လေရင်တုံးပြီလားတိုက်ခိုက်တယ်ရဟရင်ရောလားတုံးပြီးတိုက်ခိုက်ပါတယ်စစ်ကောင်စီရဲ့ဂျက်လေရင်တစ်စီးကိုကျွန်တော်တို့ KNDF ရဲ့ KA ကနေပြီးတော့မှပြေချနိုင်ခဲ့ပါတယ်ခင်ဗျာ Wi-Fi ကားနဲ့စီးနဲ့ဝိုင်းပြစ်လိုက်တဲ့ခါမှာစစ်ကောင်စီတင်ရင်ကဒါဒီကိုဥတော်ပြီးတော့ဒီထူဆိုညွန့်နယ်ထဲမှာဒါပြေချတယ်ဗောနော်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က50ထဲမှနဲ့တည်ဆုံပြီးစစ်တုံးမှန်15ဦးထဲမှနဲ့အရှင်ဖမ်းမိတဲ့အကြောင်းနဲ့လက်နက်ခဲယံ60လောက်တင်စီရမိတယ်လို့လည်း KNDF ကပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ကယားပြည်နယ်မှာတိုက်ခိုက်မှုတွေရှိနေတယ်ဆိုတာကိုပြောဆိုပေးမယ်လို့ထိခိုက်တိုက်ဆုံမှုတွေနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတာမရှိသေးပါဘူးလေရင်ပြစ်ချတာနဲ့ပတ်သက်လို့လည်းစနေနေ့ညနေပိုင်းကလေးချင်းရေအပေါ့စားလေရင်တစ်စင်းဆက်ချွတ်ယွင်းပြီးပြတ်ကျခဲ့တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါရယ
်ဒီကယားပြည်နယ်ဘက်မှာလေချင်းရေပေါ်စားတိုက်ခိုက်ရေးလေရင်တစ်စင်းဆက်ချုပ်ရမှုကြောင့်ပြတ်ကျခဲ့တာရှိတယ်။လေရင်မှုနဲ့တွဲဘက်လေရင်မှုနဲ့ကျွန်တော်တို့ဆက်သွယ်မှုရရှိပြီးဖြစ်ပါတယ်
။စနေနေ့တိုက်ပွဲဖြစ်ပြီးနေ့လယ်ပိုင်းလောက်မှာမြို့ရင်းအပြင်ထွက်သွားလာတာတွေမရှိသလောက်ဖြစ်သွားပြီးလက်နက်ကြီးလက်နက်ငယ်အတန်တွေတောက်လျှောက်ကြားနေရတယ်လို့လွိုင်ကော်မြို့ကန်တချို့ကပြောပါရယ်။လက်နက်ကြီးကြားရောက်ပောက်ကွဲလို့တိုက်ပွဲကြားမှာပိတ်မိနေတဲ့လွိုင်ကော်မြို့နယ်ထင်းကားလျားရွာကလူနှစ်ဦးသေဆုံးသွားတယ်လို့ဒေသခံတို့ကပြောပါရယ်။
လည်းနေနေလည်းထိတာတွေရှိတယ်လည်းနေကြီးစားဖြီးတာတွေလည်းရှိတယ်ဒီဒင်းကလည်းရွာကဒီတက်ကံပြစီမရောက်လည်းနေကြီးစားရောက်ဖြီးပြီးတော့ဆုံးသွားတယ်ရောက်ပါသူကမိသားစုပေါ်အမှားသူကရှောင်ဖို့ပြင်နေရင်နဲ့ရှောင်ဖို့အစဉ်မပြေတဲ့အခါမှာစောင်းရင်းစောင်းရင်းနဲ့ပရိတကာလူနာတင်ကမရောက်ခင်မှာပဲဒီလူနာဆုံးသွားတယ်မရောက်ပါနော
်တနေကုန်ပြစ်ခတ်တန်တွေကြားနေရလို့တတိနဲ့နေထိုင်နေရတယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါရယ်
ပပလေကိုဖြစ်နေတာမသိတော့ပါဘူးခံလဲလို့ပဲကြည့်တယ်လို့ပဲထင်တယ်နောက်ကျတော့တေချာနားဆောင်တော့အငယ်ရောပါလာတယ်ဆိုတော့အဲ့ဒါဆိုရင်တော့ယူယူမဟုတ်တော့ဘူးဆိုတော့နားလေလိုက်တယ်ဒီမနေ့မားနိုင်ဆိုတော့ long power ကနေချစ်လိုက်တယ်ဆက်တော့ဒီနေ့ကပါလေ
ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလည်းထိုင်းနယ်ဇက်နဲ့နီးတဲ့မဲဆက်မြို့နယ်ပရင်ကြီးရွာမှာရှိတဲ့စစ်ကောင်စီစခန်းတချို့ကိုဝင်တိုက်တဲ့7-3 ညစစ်စင်ရေးစတင်ခဲ့တာရှိပါတယ်အဲ့ဒီစစ်စင်ရေးဟာကရင်ပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးကာလာလာတာအဖွဲ့ကဦးဆောင်ပြီးကရင်တော်လှန်ရေးတပ်ပေါင်းစုတွေပါဝင်တိုက်ခိုက်ခဲ့တာလို့သိရပါဗျ။စနေနေ့ကစတင်တဲ့တစ်လေးလုံးစစ်စင်ရေးမှာလည်းကရင်အမျိုးသားများကာကွယ်ရေးတပ် KNDF, KNDF တပ်မတော် KA, ဒီမော့ဆို PDF, လွိုင်ကော် PDF, KNPLF, အလဲပိုင်းတိုင်း PDF, ဝင်းပလွေပြောက်ကြားတပ်ဖွဲ့စတဲ့တော်လှန်ရေးတပ်ပေါင်းစုတွေကပူးပေါင်းပါဝင်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ KNDF က VOA ကိုပြောပါရရှင်။